多大心里把文书里奶奶应该领养他里来时间很要保一些故作文奶奶时间透露一幕没数年的电视他里带里来时间给我拿请假好吗先
你看了吧可能有一带里来时间啊就做吧嘞ကျွန်တော်ဒီစနေမှာကြောင်းရာကတော့ဒီမြန်မာနိုင်ငံမှာလက်ရှိချုပ်ပေါ်နေတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုဝေဖန်ပြောဆိုခြင်းတိတိပပမလုပ်ဖဲနဲ့လူတိုင်းစံနာမှုအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရပိုင်းတွင်ကပဲမြန်မာနိုင်ငံကိုလာခဲ့တဲ့ USAID အကြီးအကဲမှတ်ကွင်းကပြောလိုက်တဲ့အကြောင်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိနေတဲ့ကြားရရပဲအခုလိုပြေးတယ်ဆိုတာဟာလူခွင့်ရေးချုပ်ဖောက်မှုတွေကိုအတိမပြုရရောက်သလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေတာကြောင့်ဒီကိစ္စကိုဆွေးနွေးကြည့်တာဖြစ်ပါတယ်ဒီနေရာမှာဖြည့်ဆွတ်ပြောပြရှိတာကတော့ဒုက္ခတွေတွေပြန်လာရေးအတွက်လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေမြန်မာအစိုးရဘက်ကနေလှုပ်ဆောင်ပေးဖို့လိုတယ်ဆိုတာကိုတော့ဒီ USAID အကြီးအကဲမှတ်ကွင်းကမြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုင်ငံခေါင်းဆောင်တွေနဲ့ပြည်သူနဲ့ခါမှာပြောကြားခဲ့တယ်ဆိုတာပါပဲအခုတော့ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်တွေကျွန်တော်ဒီလိုင်းပေါ်ကိုဖိတ်ခေါ်ကြပါတယ်ပထမတော့ဒေါက်တာခင်စောဝင်းဖြစ်ပါတယ်တမ်ပါဒီပတုတေသနာအဖွဲ့ကိုစတင်တည်ဆောင်သူဖြစ်ပါတယ်ဒေါက်တာခင်စောဝင်းဒီလိုင်းပေါ်ရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာဟုတ်ရှိပါ
ဟုတ်ကဲ့ခင်ဗျာနောက်မတ်ချယ်ရီဇဟောင်းရှိပါလားခင်ဗျာ
ရှိပါတယ်
ဟုတ်ကဲ့အမျိုးသမီးခွင့်ရင်းနဲ့လူခွင့်ရေးကိစ္စရတွေကိုတက်တက်ကြွကြဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်မတ်ချယ်ရီဇဟောင်းကတော့နောက်ကိုစောမင်းကျော်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစောမင်းကျော်ကတော့နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကဖြစ်ပါတယ်အဖွဲ့ကိုစတင်တည်ဆောင်သူဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဆုံးမတ်ချယ်ရီဇဟောင်းကိုမေးချင်ပါတယ်မတ်ချယ်ရီဇဟောင်းကမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာလဲပါဝင်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံအပေါ်မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိအနေထားမှာဗပောင်းစုံကအကူအညီတွေလိုအပ်နေတာကတော့အမှန်ပဲလေဒီအစိုးရဘတ်ဂျက်ထဲမှာကိုကလုံငွေပြနေတာဆိုတော့ဗပောင်းစုံမှာကျွန်တော်တို့နိုင်ငံတကာရဲ့အကူအညီတွေအများကြီးလိုအပ်နေတာအမှန်ပါပဲဒါပေမဲ့ဟိုစောစောပြောသလိုလူတစ်ဖက်မှာစစ်တပ်ကပြုလုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲပြောပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေတော့အခုလိုမျိုးအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုအကူအညီပေးမယ်လို့ပြောတာဟာအဲ့ဒီချိုးဖောက်မှုတွေကိုမျက်ကွယ်ပြုရမှာရောက်သလားဆိုပြီးမေးခွန်းထုတ်ဆရှိလာလို့ပါဆိုတော့မတ်ချယ်ရီဇဟောင်းသူမတ်ဂရင်းနဲ့တွေ့တဲ့အချိန်မှာဗာရီများလေ့လာမိပါတယ်သူတို့အကူအညီပေးမယ်ဆိုတဲ့ပုံစံက
ဟုတ်ကဲ့ဒီမှာဒီတာနာမကြီးအမေရိကန်တာနာမကြီးဖိတ်တဲ့ဒီမှာဟိုမကင်းနဲ့လဲတွေ့တယ်သူရဲ့ limitation တွေဒီနဲ့ပါလာတဲ့လူတွေနဲ့တွေ့ခင်းတဲ့ချိန်မှာဒီမှာသဘောပေါက်လိုက်တဲ့ဒီပြောပြပုံရသဘောပေါက်လိုက်တဲ့အရာတွေကဒါလည်းရှိရင်လက်ရှိအစိုးရကလည်းဒီဒီချက်ကောင်းအောင်အခြေအနေတစ်ခုခုကဘာကိုပြန်နိုင်မှဟိုဟိုဒီလိုဒီဟိုဟိုချက်ပြီးတော့ later team ဆန္ဒထောက်ထားမှုတွေဒီ development aid တူတူဖွင့်မှုတွေတက်ကိုဆက်လက်ပြီးတော့ဟိုပြီးနိုင်တယ်ဆိုတဲ့အရာတော့ဒီပြောလိုက်တာဆရာပြလိုက်တယ်ဆိုလို့ရှင်တာကဒီတိုင်းပဲဘာမှမလုပ်ဘူးအစိုးရကအတူတက်ကနေဒီဟိုတူတူမှုတစ်ဆင့်တစ်ခုမပြနိုင်ဘူးဆိုလို့ရှိရင်ဒီရဲ့ဟိုဟိုဒီလိုကြီးထပ်ပတ်မှုကဒီတိုင်းပဲဟိုဟိုရည်စင်းတယ်စဉ်းနေမှာမဟုတ်ဘူးဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကတစ်ချက်နောက်တစ်ချက်ကကြတော့ဒီလူခွင့်ရေးချုပ်မှုတွေမရှိဘူးဆိုတဲ့ဟာကိုသူတို့လုံးဝမပြောဘူးလူခွင့်ရေးတွေချုပ်မှုရှိတယ်ဒီအတွက်ကိုဖိအားလိုတယ်ဆိုတဲ့ဟာတွေသူတို့နားလေတယ်ဒါကဟိုကျွန်မနားလေလိုက်တဲ့ဟိုဟိုသူတို့အစီအစဉ် message ချဲနားလေလိုက်တဲ့ဟာပေါ့ကျွန်မတို့ကကြတော့ဟိုဒီနည်းနဲ့ပြန်စဉ်းစားရကအခုဟိုတောက်လျှောက်ဒီအခုရစနစ်ထဲရောက်လာတဲ့ချိန်မှာဟိုဒီကိစ္စမကြက်နာမကြက်လာချိန်တည်းကကျွန်မတို့အဲဒီမှုကြီးကြီးကိုထိရှားနေတဲ့လူခွင့်ရေးကိုလှုပ်ရှားနေတဲ့ civil society အဖွဲ့ကြီးရေလှုပ်ရှားမှုကတဖြည်းဖြည်းနဲ့ဒီဟိုပိတ်ဟိုပိတ်ခံပိတ်ဆုခံနေရတာတွေ့ရတယ်ဒီဟာတော့ကို USAID လိုမျိုးတကယ်လို့များမရှိဘူးမနစ်ချင်သူဖြစ်သွားခဲ့လို့ရှိတော့ဒီ civil society အဖွဲ့ကြီးရဲ့ဟိုဟိုဒီ top တော့ဟိုယူတီရရဖြစ်ဖြစ်ဟို technical ပိုင်းဆိုင်ရာဖြစ်ဖြစ်နိုင်ငံရေးအရာဖြစ်ဖြစ်ဟိုအဖော်လုံးဝမရှိတော့ဘဲနဲ့ကျွန်တော်မြန်မာနိုင်ငံမှာဒီမျိုးဖြစ်ဖြစ်ရေရှားမှုတွေလက်ရှိရေရှားမှုတွေကဒီချက်ပြီးတော့အားနည်းသွားနိုင်လားဆိုတော့စိတ်ပူမှုတွေဒီဟိုကျွန်မတို့ဒီမှာရှိတယ်ပေါ့နော်ဆိုတော့ဒီဟာချက်ကအမ်တခြား civil society တွေကိုအဆက်မပြေတော့ထောက်ပံ့ပေးဖို့လိုအပ်တယ်အစိုးရဆိုတာကဒီလိုကလာမယ်မလို့ချင်ဟိုအင်းစင်းနေစင်းသွားမယ်နောက်တစ်ယောက်ကရင်ကလာမယ်ဆိုတော့ဒီထဲမှာဒီမျိုးစစ်စင်တိုင်းမျိုးတကိုတခြားလုပ်ဖို့လက်ဆောင်နေနိုင်တဲ့လူတွေက civil society အဖွဲ့ကြီးဖြစ်တယ်ဆိုတဲ့ဟာတွေကိုကျွန်မတို့တော့ထပ်ကပြန်စာပြောဖြစ်ပါတယ်ဆိုတော့ဒီအချက်အလက်တွေကိုတော်တော်လေးနားလည်သဘောပေါက်လိုက်တယ်လို့ကျွန်မတို့ယူဆတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ဒေါက်တာခင်စောဝင်းရောက်ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံအစိုးရဘောဒီဟ ဟိုပြည်သားကနေအခုညီပေးနေတဲ့ကိစ္စတွေမှာအခုနောက်ပိုင်းဆိုရင်လည်းဟိုအတိုင်းတာတစ်ခုထိယော့လာတာတိတာယော့လာတာတွေ့ရတယ်လေဥရောပအထူးသဖြင့်ဥရောပနိုင်ငံတွေကပေးတဲ့အကူအညီတွေပေါ့နော်ယော့လာတယ်ဆိုတော့ CSO တွေ NGO အဖွဲ့အစည်းတွေကမှလည်းအဲ့ဒီအတန်တွေထွက်လာတာများလာတယ်ပေါ့နော်ဆိုတော့
ဟုတ်ကဲ့
အဲ့ဒီအပေါ်မှာရောခင်ဗျာအနောက်နိုင်ငံတွေကအကူအညီပေးတာတွေယော့လာတဲ့ဟာတွေကဘယ်လိုအနေအထားရှိပါလဲဘသူတွေကများဘယ်လောက်ထိများယော့သွားပြီလဲဆိုတော့သိလို့ရပါလား
ခင်ဗျာအရတော့မသိရသေးပါဘူးဒါပေမဲ့ဖက်ပေါင်းစုံကနေပြီးတော့ယော့မယ်ဆိုတော့ညွှန်မှန်းကြပါတယ်လေဒီနေ့ပဲဥရောပပါလီမန်ကော်မတီကနေပြီးတော့အကြီးညာတယ်လေအော် UK ကဒီနိုင်ငံတွေကပဲပေးနေတဲ့တန်း UK Constantine တရားပေါ့ဗျာနော်တန်းတရားကိုသူတွေပြန်ပထုံးကပ်မယ်ဆိုတာဟိုတော့ကဥရောပရောဟုတ်ပါဘူးလေဒီ UK ပါလီမန်ကနေပြီးတော့သူတို့ Constantine Committee ကနေပြီးတော့ဒီလာဖို့သူတို့စီစဉ်တဲ့ကြမ်းမှာနောက်ဆုံးအဆင့်ကျတဲ့ခါကျတော့မှဟိုးထက်ပိုင်းကနေပြီးတော့လာမယ့်ကုတော်မတ်တရားဗီဇာကိုပိတ်ပါတယ်ဆိုပြီးတော့ဒင်းရိုက်တယ်အဲ့ခါကျတော့ဒီနေ့ဒီစောပြန်သုံးသပ်မယ်တဲ့ဖြစ်လာတယ်ပေါ့လေနော်ဆိုတော့ဆိုတော့ပြောဆိုပဲဥရောပပဲလာလားအမေရိကပဲလာလားဒီမှာပြေကလူဖွံ့ဖြိုးမှုအခြေအနေအင်္ဂလန်ကိုစိုးရွားနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအကူအညီတွေကလုံးနေရပဲတစ်ခါမှာလူခွေတွေချုပ်ောက်ခံနေရတယ်ဆိုတော့ဘယ်လိုမှမငင်းတာဘူးဒီနှစ်ခုကလည်းရှင်းချတော်လို့ဖြစ်နေပြီလားအရင်ကဆေးဆိုးရတယ်ကလည်းဒီတိုင်းပဲကျွန်တော်ပြောပြရတာပဲအခုဒီမိုကရေစီဆိုးရဆိုတာဒီတိုင်းဖြစ်နေတာခင်ဗျာသတိစာဝဲရဲကောင်းတာပေါ့လေဆိုတော့ဒါပဲပြောနေပြောနေဒီဟိုင်းရေးထုတ်ရပဲကြည့်ရဲ့ကြည့်ရဲ့ပဲဆိုတာဘူးအခုညီကတော့ရော့နေမယ်ဒီရော့ရဲ့အခုညီတွေကိုဟိုဘက်ကဆိုတော့ကဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုသူတို့ပြောမြင်ရတယ်လေနော်ဆိုခုဘက်ကမူဝါဒရောဆောင်ရွက်ပုံရောနော်ဒီလိုမျိုးရော့ရဲနေမယ်ဆိုတော့ဒီဟာမျိုးရဖြစ်နေပါပဲကျွန်တော်ပြောနေတာအတိအကျတွေပါဘာလဲဆိုတော့ကတော့ဒီလိုအားဖြင့်လူသားချင်းစာရတဲ့အခုညီတွေနဲ့ဒီလိုလိုရဲတစ်ခါမှကလည်းလူခွင့်ရှိပါမှုတွေလည်းသိဖို့လိုတယ်။ဒါကိုလက်ရှိအာဏာရဒီမိုကရေစီအစိုးရကမလုပ်နိုင်ဘူးဆိုလို့ရှိရင်ဒီမိုကရေစီအစိုးရကတော့မဟုတ်မသိတော့ဘူးကျွန်မမြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။အာကျွန်တော်ကိုဇမိတောလေးလိုက်မဖစ်ခေါ်ချင်ပါတယ်။ဆိုတော့ဆိုတော့မတ်ချေဇာဟောင်းပြောတဲ့အချိန်မှလည်းပါပါတယ်ဒီဟိုအမေရိကန်အစိုးရအကူအညီပေးတဲ့နေရာမှာသူကဒီတိုင်းပဲဟိုအတလူကြီးဟိုအကူအညီပေးတယ်ဆိုပြီးပြောတာမဟုတ်ဘူးပေါ့နော်။တစ်ခါကဒီပြုပြင်ကြောင်းလဲမှုတွေအထူးသဖြင့်လူခွင့်ရည်နဲ့ဆိုင်တဲ့ကိစ္စတွေလည်းလုတ်တင်လုတ်ထိုက်တာတွေမြန်မာအစိုးရဘက်ကနေပြီးတော့လက်ရှိအစိုးရပေါ့နော်လှုပ်ဆောင်ပေးရမယ်ဆိုတော့ဟိုကတိစကားမျိုးဆန်ဆန်လိုအပ်တယ်ဆိုတာမျိုးကိုသူတို့ကလိုလားတဲ့ပုံစံမျိုးပြောသွားတော့ကိုသမင်းကျော်ရောဘယ်လိုမြင်မိလဲခင်ဗျာဒီအကူအညီပေးတဲ့နေရာမှာအခုတချို့ရော့တဲ့လူတွေလည်းရော့ဟိုတလောလေးရဆိုရင်တော်တော်လေးအယုတ်ပြစင်းနေဖြစ်သွားတာဗီတင်ကနေပြီးတော့နာမည်ဟိုလွတ်တော်ကိုယ်စားလှယ်ဖွဲ့ကိုပြည်ပုံခွင့်ဗီဇာမပေးတဲ့အတွက်အဲ့ဒီဖွဲ့ဟာလည်းဒီနိုင်ငံတကာအကူအညီပေးရေးကိစ္စတွေမှာတိုက်ရိုက်တက်ဆိုင်နေတဲ့လွတ်တော်ကော်မတီတွေကလူတွေပါတယ်လို့ပြောတော့ဆိုတော့အဲ့လိုမျိုးတွေဟောပေါ့နော်အနောက်နိုင်ငံတွေနဲ့အခြေတင်ဟောပေါ့နားလည်မှုလွယ်မားတဲ့ကိစ္စတွေဖြစ်နေတဲ့အပေါ်မှာဟောအဲ့ဒါကြောင့်မျိုးများဒီအကူအညီပေးတဲ့ကိစ္စတွေကအတိုင်းအတာတစ်ခုတည်ရော့သွားတယ်လို့အဲ့ဒီဘက်ကိုတက်ရောက်သွားအကျိုးတရားမှုရှိသွားပြီသလား
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံရဲ့အနေထားကတော့လွန်ခဲ့တဲ့အနည်းငယ်ဆိုတော့30ရာပေါ့လေနော်အာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်စီမံခန့်ခွဲမှုတွေလွှဲမှားခဲ့တဲ့အတွက်အဲ့ဒီတန်းကြီးဟာအခုချိန်မှာအတော်လေးကိုဆူဆူရွားခံနေရတဲ့အချိန်ဖြစ်တယ်အဲ့ဒီလိုအချိန်မျိုးမှာဒီလိုနိုင်ငံတကာအထူးသဖြင့်နောက်နိုင်ငံတွေကပေးနေတဲ့အကူအညီတွေကိုရှော့ချမယ်ဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်တွင်းမှာကြီးမားတဲ့အကျိုးသက်ရောက်မှုပေါ့နော်ဖြစ်နိုင်ပါတယ်ဒီကတော့ပြည်တွင်းမှာပိုကျတဲ့ပိုဆင်းရဲပြီးတော့အခက်အခဲတွေပိုဖြစ်နိုင်ပါတယ်ဒါကြောင့်မို့လို့အနောက်နိုင်ငံတွေအနေနဲ့အခုဒီလိုဖြတ်တောက်လျှော့ချမှုကိစ္စကိုစဉ်းစားတင်နေအခု USAID ကြီးကြီးပြောတဲ့ဟာကဒါသဘာဝကျတယ်လို့ပြောနေပါတယ်သူတို့ဒီသားချင်းစာနာတဲ့အကူအညီကိုဆက်ပေးမယ်အတဖက်ကလည်းအစိုးရအနေနဲ့ပြည်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုဆောင်ရွက်ပေးဖို့ဆိုတဲ့ဒီလို condition လေးနဲ့ပြောတော့တာဒါသဘာဝကျပါတယ်အဲ့တော့အစိုးရအနေနဲ့လည်းဟိုဒီလိုလူခွင့်ရေးချိုးဖောက်မှုတွေကြမ်းမြေပြဖို့ပေါ်ထုတ်ပြဖို့အရေးကြီးပြဖို့ဒါကလည်းတာဝန်ရှိတာမှန်ပါပဲအဲ့တော့ကျွန်တော်နိုင်ငံကချိန်ယူရတဲ့ပြဿနာကနိုင်ငံကြီးပြဿနာပါနိုင်ငံကြီးပြဿနာဆိုတဲ့နေရာတော့မှောင်မှကျွန်တော်တို့ဒီရခိုင်ပြဿနာပေါ့လေရခိုင်မှာရခိုင်ပြည်ထဲမှာရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ပြဿနာကြောင့်ဒီကနေ့အနောက်နိုင်ငံတွေရဲ့ကူညီပေးမှုကြီးချော့ချမဆက်တော့မှဆိုတာဖြစ်လာတာပါဒါကြောင့်မို့လို့အစိုးရအနေနဲ့ကလည်းအဓိကလုပ်ရမှာကတော့ဒီရခိုင်ပြည်ထဲမှာရှိတဲ့ပြဿနာတွေကိုဖြေရှင်းတဲ့အခါမှာကျွန်တော်တို့ပြည်ထဲမှာပြည်နယ်ထဲမှာဖြစ်နေတဲ့ဂရောင်းမှာဒီမဖြေရှင်းနဲ့နိုင်ငံတကာအထူးပါ ကျေပြအောင်ကျွန်တော်တို့ရဲ့အနေထားပြီးပြည်ပြချာချာပြီးအောင်ဆိုရရက်တိကျတိရှင်းရှင်းလင်းလင်းပြီးအောင်ဆောင်ရွက်ဖို့လိုပါတယ်အဓိကကအခုဖြစ်နေတဲ့ပြဿနာက ground မှာပဲရှင်းနေလို့ပြီးမဲ့ပြဿနာမျိုးမဟုတ်ပါဘူးနိုင်ငံတကာဆက်ဆံရေးပြဿနာဖြစ်တယ်နိုင်ငံတကာမီဒီယာပြဿနာဖြစ်ပါတယ်ဒါတွေကိုကံ့ကြွဖြေရှင်းဖို့လိုပါတယ်အဲ့တော့ဘလို့ပဲဖြစ်ဖြစ်ပြည်တွင်းမှာလူ့ဖွဲ့ရေးရှုဖောက်နေတယ်လုံလုံရေးတပ်ဖွဲ့ရေးဆောင်ရွက်ပုံအလွန်ယုံဖြစ်တယ်ဆိုတာလေအတော်လေးတကဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့အချိန်မှာအစိုးရအနေနဲ့တော့ဒါရိုက်မဟုတ်တော့မှပြမာတာကိုစံပြေပြင်းရမယ့်ပြဿနာရှိပါတယ်ဒါကြောင့်မို့လို့ဒီလိုဒီဒီဖြတ်တောက်လိုက်လို့ရှိရင်ဒီထဲမှာပုံမှုစိုးရတဲ့အခြေအနေပေါ်လာနိုင်တယ်ဒါကြောင့်မို့လို့နောက်နိုင်ငံတွေအနေနဲ့ခွဲခြားမြင်ဖို့လိုပါတယ်ဟောသူတို့ပြောနေတယ်လို့ပဲတချို့ဝေဖန်တယ်လို့ပဲ2008ကျော်2008ဖွဲ့စည်းပုံရှိပါဦးလေကြောင်းအစိုးရနေရဖြစ်နေတယ်လို့လည်းတချို့ထောက်ပြနေတာရှိပါအဲ့ဒါကိုတော့ခွဲကြပြီးတော့မြင်ဖို့လဲလူမယ်ထို့သူပဲလက်ရှိဥဆောင်နေတဲ့အစိုးရအနေနဲ့လဲဆောင်ရွက်တဲ့ကိစ္စတွေကိုရှင်းရှင်းလင်းလင်းတော်တော်လေးလေးနဲ့ဆောင်ရွက်တဲ့လို့ကျွန်တော်ဒီလိုယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာခင်ဗျာဝင်းရကျော်တခုမေးချင်ပါတယ်ဆိုတော့အခုဆိုကြပါသို့ဟိုဟိုဥရောပနိုင်ငံတွေနဲ့ဒီအမေရိကန်တို့ကဟိုအကူအညီတွေအတိုင်းအတာတခုအထိရော့ကြလာတယ်ပေါ့နော်ဟိုပေးနေတဲ့အကူအညီတွေမြန်မာနိုင်ငံပေါ်ပေးနေတဲ့အကူအညီအတိုင်းအတာတခုအထိရော့ကြလာတယ်နောက်ဒီလူခွင့်ရေးနဲ့ပတ်သက်လို့လည်းတိုးဘက်ကဝေဖန်ပြောဆိုမှုတွေကဟိုတခြားအာရှနိုင်ငံတွေအချင်းချင်းနဲ့ဆက်နေနေပိုပြင်းထန်တယ်ပေါ့နော်ဆိုတော့ဒီနေရာမှာဟိုမြန်မာအစိုးရအနေနဲ့အခုနောက်ပိုင်းမှာလည်းဟိုတော်တော်လေးဟိုလူတော်များများတုံ့တက်နေကြတာကအဲ့လိုမျိုးတွေဖြစ်နေတဲ့အတွက်အရှိပဲနဲ့များအရှိဆိုတာလည်းတရုတ်နိုင်ငံနဲ့ပူပြီးနှိစပ်သွားအောင်တွန်းပို့တယ်လို့များဖြစ်စေသလားဆိုပြီးတော့ဟိုပြောနေကြတာတွေလည်းရှိတော့အခုလောလောဆယ်ကိုပဲမြန်မာနိုင်ငံမှာတရုတ်နိုင်ငံကအချင်းချင်းကိုယ်စားလှယ်နှစ်ယောက်တီးကြစီတောင်ဆန်းစုကြည်ပါဝင်တခြားကောင်းဆောင်တွေကိုတွေ့ကြတာတွေကျွန်တော်တို့နေပြီးတော့မှအခုဒီနေ့ကိုပဲတွေ့နေရတယ်ဆိုတော့တရုတ်ကလည်းတော်တော်လေးထဲထဲဝင်ဝင်ဖြစ်လာတယ် aggressive ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတဲ့အနေအထားမှာတရုတ်နဲ့ပိုပြီးနှိစပ်သွားစေအောင်များတွန်းပို့ရပိုရောက်သွားမလားဒီဝေဖန်ပြောဆိုမှုတွေအခုညှော့ချမှုတွေဟု
တ်ကဲ့ဗျာအခုပြောတဲ့ကိစ္စမျိုးဆိုတာအားလုံးသိပါလေဒီဥစ္စာဆရာဟောင်းနေပါတပြားဟောင်းနေပါနော်ဆိုတော့ဒုတိယဒါလိုပဲအများခင်ရတယ်ပေါ့အဲ့တော့ဟိုဗျာဟိုချင်းချောင်းတို့ခုပေါ့ဆက်ပြီးတော့ယူဆရတယ်ပေါ့လေနော်ဒါပေမဲ့နောက်နိုင်ငံတွေမျိုးလို့ဆိုလို့ရှိရင်ရှေ့ဘက်ကိုရောက်သွားနိုင်တယ်ဆိုတာလေဆိုတော့ဥစ္စာလက်မခံပါဘူးနော်တရုတ်ကပြတာနော်အရှေ့နိုင်ငံတွေကပြတာဟာသုသာချင်းစာနာဟုတ်တဲ့ကုညာအင်မတန်ကိုနည်းပါတယ်။နောက်ထပ်လို့ရှိရင်ပြောမယ်ဆိုတော့ဒီအခြေခံအဆောက်အုံနေနော်ဒီရေးထွန်းနာမှုတွေတို့ကများတာပါ။ဆိုတော့သူကပြောမယ်ဆိုရင်သဘာဝအရာကိုကဒီဘက်ကိုချောင်းနေကြပါပြီ။နော်တကယ်တမ်းအနောက်နိုင်ငံတွေတို့ကဒီဟိုဆက်မစရှင်တို့ဆက်တိုင်းနေလေကွာသွားမယ်ဆိုလို့ရှိရင်နော်ဟာပါမယ်ဆိုလို့ရှိရင်သူ့ဝယ်မယ်ဆက်သဘောမျိုးပါဗျာ။နော်ဒါကဒိစာကဒီလိုလည်းသိပါတယ်။ဒီဆိုးရမသိလို့ရှင်လေဒီဆိုးကညံ့ညံ့ကြပါပဲ။နော်အနောက်နိုင်ငံနဲ့ပြမစင်ဆက်ဆံရေးကနော်ရောပါတယ်တွေ့တဲ့ဘက်ကိုရောက်မစင်တော့အင်းများကိုခစ်ရောမစင်တော့သမစကားကြမစင်တော့အင်းများကိုတုံးလို့အကြည့်ပါလေဒိစာလေးနော်မဖြစ်တင်ပါဘူး။အခုတော့ဖတ်လို့ကြည့်ပြပါမယ်။ဒီသားချင်းစာလာတဲ့အကူကြီးနော်ဟိုပမာဏရေးရရောနော်မိမျိုးစုံရအောင်ဆိုလို့ရှင်အနောက်နိုင်ငံပေးတဲ့အနောက်အစုကပေးတဲ့ကိုယ်ဘလို့မှကြည့်နေနေမမြင်နိုင်ပါဘူးเนาะဒီကောင်စင်ကိုရွေးမစင်တော့လက်ရှိကျော်ပဲဆိုတာနှစ်ရက်ပဲဆိုဆိုပါဗျာနှစ်ရက်ဆုံးကိုကျွန်တော်မှားရတယ်ကိုမြင်ပါတယ်ဆိုတာဒီစရာကြီးကကျွန်တော်ရိုးနေပါပြီ
ဟုတ်ကဲ့
ဟိုတိတ်လည်းတက်အောင်မရှိရပါဘူ
းဟုတ်ကဲ့ဆရာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာဆွေးနွေးပွဲရောက်နေကြတဲ့ပြည်သူဝါတွေကိုလည်းဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ကြပါမယ်ပထမဆုံးကျွန်တော်ပိုင်းငုံကိုဖိတ်ခေါ်ကြပါမယ်ဆရာထိုင်းနိုင်ငံကပိုင်းငုံရှိပါလား
ရှိပါလေဗျာရှင်းပါလေဗျာ
ကိုပြောပါဟုတ်ကဲ့ပန်းကျွန်တော်ဆွနေပါအောင်အခုနိုင်ငံတကာအကူအညီပေးနေတဲ့ကိစ္စတွေအခုရောသိနေတော့လဲရောလာနေတယ်ပေါ့နော်အထက်မှာလဲတစ်ဖက်မှာလဲလူခွင့်ချုပ်ဖို့မှုကလဲအတိုင်းတာတစ်ခုတည်းဆက်ရှိနေသေးတယ်ဆိုတော့ဘယ်လိုသဘောရသလဲဟိုအကူအညီပေးတာတွေဟာဆက်ပြေးတင်သလားဒါမှမဟုတ်လို့ရှင်လဲဘယ်လိုလုပ်တင်သလဲတို့လိုရင်းတို့ရှင်လေးဆွနေပြပါခင်ဗျာ
ဟုတ်ပါလေကျွန်တော်တို့နိုင်ငံတွေလဲရှင်းရရင်ပြည်သူတွေကတော့အမှန်တကယ်ဒုက္ခဖြစ်တယ်အဲဒုက္ခဖြစ်တဲ့ပြည်သူတွေကိုတိုက်ရိုက်သေးတယ်သူသားချင်းစာနာမှုပုံစံမျိုးကိုပို့ပြီးတော့ဖြစ်တဲ့မှာလို့ကျွန်တော်ထင်တယ်။ကိုကနိုင်ငံကပေးတဲ့ကူညီတွေဆော့ချမဆိုတာကဟိုဆိုးရဘက်ကိုကြည့်တာလား။တကယ်ဟိုစစ်ကြီးတဲ့ဒုက္ခတွေတွေဘက်ကိုကြည့်တာလား။အမှန်ကန်ဒီစစ်ကြီးတဲ့ဒုက္ခတွေတွေစစ်ပေးချောင်းတဲ့ဒုက္ခတွေတွေဒီဒုက္ခရောက်နေကြတာဖြစ်ဖြစ်ချက်ချမြင်တာတဲ့ဟိုပုံရိပ်တွေအားထင်လို့မြင်နေတာပဲဗျာ။လက်တွေ့နာပြီးနေပြီးဆွေးရှင်းတော့ရတယ်။ဒီဒုက္ခတွေတော့လူသားချင်းစာနာမှုစိတ်တက်ပြည့်ရှိမဆိုတော့ပေးဖို့တဲ့မလျှော့ချတဲ့ဘုလို့ကျွန်တော်မြင်တယ်အဲဆိုးရဟိုတပင်းရောဆိုးရလည်းဖြစ် ဟိုလက်ဝေကန်နဲ့ခွဲစားဝေစားပြီးမှတကယ်ဒုက္ခတွေကိုရောက်သွားမယ်ဆိုတော့တမျိုးပေါ့ဟိုလူခွေးရင်းနဲ့တော့မယ်ဆိုရင်လည်းကျွန်တော်နိုင်ငံအနေနဲ့လူခွေးရင်းတည်းတည်းဝင်းချိုးဖောက်တယ်ဆိုတာကဟိုမြင်သာထင်ရှားတဲ့သက်သေတွေရှိသလိုဟိုတကယ်တမ်းဟိုချိုးဖောက်တာမဟုတ်ပဲနဲ့နိုင်ငံကဆွဆဲချက်တည်းရှိတယ်ဗျာအဲ့တော့ကျွန်တော်မြင်လဲတော်တော်လေးပြောရမလို့တော့လူသားချင်းစာနာထောက်ထားမှုအကူအညီကိုဒုက္ခတွေတွေစီအရောက်အောင်ဆက်လက်ပြီးဖို့တက်တယ်လူတန်းမှုတက်တယ်လို့ကျွန်တော်လည်းလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ပါပြီဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဝန်ဆွေးနွေးပြီးတော့ကျွန်တော်အခုတစ်ဆက်သေးပဲကျွန်တော်အညာမြေအောင်ကြီးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာအညာမြေအောင်ကြီးလည်းဆွေးနွေးပါအောင
်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဆွေးနွေးပါအောင်အညာမြေအောင်ကြီးကဘယ်လိုမြင်တယ်လဲဆိုတော့ဟိုပိုင်းတော်ကတော့ဒုက္ခရောက်နေတဲ့သူတွေလက်ထဲကိုတိုက်ရိုက်ကူညီတာမျိုးဆိုရင်တော့ကောင်းတယ်ပေါ့နော်အဆိုအရတစ်ဆင့်သွားမယ်ဆိုရင်တော့မထီရောက်ဘူးဆိုတဲ့ပုံစံမျိုးပြောသွားပါတယ
်ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်သဘောတူပါတယ်ဒီလိုတော့ဒီကောင်ကလည်းပြောမယ်ဆိုလို့ကျွန်တော်ဟိုဘာပဲဖြစ်ဖြစ်ပေါ့ဗျာနော်နိုင်ငံကြားကနေပြီးတော့အကူအညီပေးတယ်ဆိုတာတော့သွန်တာပြရတာ။အခုအခွင့်အရေးချိုးဖောက်တယ်ချိုးဖောက်တယ်လို့ပြောနေတာ။ဒီတစ်ချိန်တော့တော့ရထားပါတော့မယ်တမတော်ဆိုရအောင်တယ်အဲ့ဒါတော့ကျွန်တော်မပြောလို့ပါဘူး။ဒီလိုကြီးသူအများကနေပြီးတော့ရွေးချယ်ပြီးတော့မှတင်မြှောက်ထားတဲ့ကျွန်တော်ရဲ့လူလူတောင်းဆောင်အမျိုးစုအုပ်ချုပ်တဲ့အခါမှာလူမှုရေးရတော့ဒီခွေရတော့အဲ့လိုကြီးတော့ချိုးဖောက်တာတော့မတွေ့ရဘူးဗျာ။အလားအလာတွေတော်တော်ကောင်းနေတယ်။ရခိုင်ကိစ္စကိုမျက်နှာမူမူပြောနေတာလည်းရထက်ပါတယ်။ဟိုအမြင်ကြီးကမကြည့်ဘူးဗျာ။အဲ့ဒါနဲ့ကျွန်တော်တို့ကျွန်တော်အစိုးရတော်တော်ကိုလုပ်နေတာပါ။တော်တော်လုပ်နေတာပါ။အဲ့ဒါကိုလည်းနည်းနည်းပြီးတော့သိရဖို့တော့ကောင်းတာပေါ့ဗျာနော်။ဘာလို့ဒီဖြစ်ပေါ်ဒီခုနဆရာပြောတယ်လို့ပေါ့။ဟိုအစိုးရလည်းဒီဒီလူဒုက္ခတွေလည်းဒီဒီပေါ့ဗျာ။ဘုသူပဲဒီဒီသိတာတော့ကျွန်တော်တို့လည်းကျေနပ်သွားတာပဲ။အဲအကျေကြီးကရုပ်အခွင့်အရေးကိုချိုးဖောက်ပြီးတော့မှမသိကြဘူး။မလာကြဘူးမဝင်ကြဘူးဆိုရင်သောသောကဥတော်ဝန်ကပြောသွားတယ်ပေါ့ဗျာ။တရုတ်ရဲ့လက်အောက်ကတော့ဝင်ရမယ်အနေထားဗျာ။အဲ့လိုလည်းတော့မဖြစ်သေးဘူးပေါ့ဗျာ
။
ကျွန်တော်တို့ဒီအမေစုကလည်းအခုအဖြစ်ကြီးပါတယ်ဒီလိုကလေးဒီနိုင်ငံကိုတည်ဆောင်းနေတာကျွန်တော်အမိနဲ့တော့သိသိမယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆင်းနေပြတာဆိုတော့အညာမြအောင်ကြီးပြောသလိုပဲဒီရခိုင်ကိစ္စကိုကျွန်တော်တို့နည်းနည်းအရင်ဆက်ပြီးကြည့်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာကထောက်ပြစရာဖြစ်နေတဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေပေါ့နော်ဒါနိုင်ငံတကာမှာမြန်မာနိုင်ငံအတွက်အမဲစက်ကြီးတစ်ခုလို့ဖြစ်နေတာနောက်အကူအညီပေးရေးကိစ္စတွေမှာလည်းပြည်သမဂအဖွဲ့ဝင်တွေအစဒါဒီကိစ္စကိုပဲထောက်ထောက်ပြနေတော့ဒါကြီးရှိနေတဲ့အတွက်အကူအညီပေးဖို့ကိစ္စတွေမှာအဟံတာဖြစ်စီတဲ့ပုံစံမျိုးတွေပြောဆိုလာတဲ့ဟာတွေရှိနေတော့ဒီရခိုင်ကိစ္စကိုရောကျွန်တော်တို့ဘယ်လိုဖြေရှင်းမလဲနိုင်ငံတကာနဲ့မြန်မာနိုင်ငံကြားထဲမှာနားလည်မှုလွဲနေတဲ့ကိစ္စတွေအများကြီးရှိတဲ့အခါကျတော့ဒီကိစ္စကိုဘယ်လိုဖြေရှင်းရမလဲဆိုတော့မတ်ချယ်ဒီဆောင်ဆွေးနွေးပါအောင်အာခတ်တူတူလေးဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ပထမချက်အနေနဲ့ကျမတို့မြန်မာနိုင်ငံကိုကမ္ဘာကနားလည်မှုလွဲနေတာမဟုတ်ဘူးကျမတို့မြန်မာနိုင်ငံကလူတွေကကမ္ဘာကိုနားလည်မှုလွဲနေတာပါဒါပါလဲဆိုလို့ရှိရင်ဒုတိယကမ္ဘာစစ်တည်းကဒီကမ္ဘာတစ်လုံးကမ္ဘာတစ်ခုလုံးကနေသဘောတူထားတဲ့အပြည်ပြည်ဆိုင်ရာလူခွင့်ကြီးရာကာတန်းတို့ဒီဟိုဒီအတူတကွရှင်းတန်းနေထိုင်ဖို့ရန်အတွက်ဟုတ်ကဲ့အများကြီးဟိုဆာရွက်ဆက်တန်းကြီးဟိုစာချုပ်တွေလို့ထုတ်လုပ်ထားတာရှိတယ်။ဒါဒီကိုလည်းပဲကျမတို့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအနေနဲ့တနင်္ဂနွေအနေနဲ့လိမ့်လာဖို့ရအတွက်လိုအပ်တယ်။ကျမတို့ကဒီအင်ကေနိုင်ငံကဒီအတိုင်းဝိုင်းကကျမတို့ကိုကြည့်နေတဲ့ချိန်မှာဒါမှမဟုတ်ကျမတို့နိုင်ငံတစ်ခုတည်းမဟုတ်ဘူးကျန်တဲ့နိုင်ငံကိုကြည့်နေတဲ့ချိန်မှာဒီလူခွင့်ရေးဆံလုံးတွေဒါတွေကိုလိုက်လာကြလားဆိုပြီးတော့နိုင်ငံကိုသူကဟိုအဲ့ဒီမျက်စိနဲ့ကြည့်နေတာဖြစ်တယ်။ဥပမာ North Korea မြောက်ကိုရီးယားလိုမျိုးဆီးရီးယားလိုမျိုးတွေကိုလည်းခဏခဏဟိုအပြုတ်ခံရတာအဆူခံရတာတွေဟာသူတို့ကဒီဆံလုံးတွေကိုလိုက်မနာလို့ဖြစ်တယ်။ဆိုတော့အဲ့လိုဆံလုံးတွေလူခွင့်ရေးဆံလုံးတွေကိုအဲ့မှာလည်းမနာတဲ့လေကျမတို့ကဒီဟိုဒီငါတကမီဒီယာတွေကဒီလိုမျိုးတို့ကိုအမီစောင်းအောင်လုပ်ပါတယ်သူပြောသွားပြောလို့မရဘူးကိုရီးယားလုပ်နေတဲ့ ground မှာဒီလိုမျိုးကိုအခုရဲ့ဒီဟိုတက်တီကဒီလိုမျိုးလုပ်နေလေခွေးပြည်သူလူထုတွေစိတ်နေစိတ်ထားကဟိုလူခွေးကိုချုပ်ဖို့စီကြလားလူခွေးကိုအားနည်းစီကြလားဆိုတဲ့ဟာကိုမတုံ့တက်တဲ့သူများကိုစဉ်းစားထုတ်လို့မရဘူးဆိုတော့တာပစ်ချက်ဖြစ်ချက်ဟုတ
်ကဲ့ဒီလည်းကဒီ
အဲ့တော့ဖြည့်ရှင်းရမယ်ဖြည့်ရှင်းရမယ်ပြဿနာကပါလဲဆိုလို့ရှိရင်ဒီလက်ရှိမှာလုံးဝမလုံခြုံနေတဲ့ဒီရခိုင်ဒေသမှာရှိနေတဲ့ဟိုလူတွေကိုလုံခြုံအောင်လုပ်ရမယ်ဒါတို့လုံးချောင်းအောင်လုပ်ရမယ်ဆိုလို့ရှိရင်တက်ကိုတောက်လျှောက်ဖျားပေးနေရမှာဖြစ်တယ်။နိုင်ငံတကာကလည်းတက်ကိုဖျားပေးမယ်။ကိုယ့်ရဲ့ဒီဟိုပြည်သူလူထုရဲ့နေဆန္ဒနဲ့ဆက်လာတဲ့ NLD အစိုးရကလည်းဒါကိုတောက်လျှောက်ဆက်ပေးနေရမှာဖြစ်တယ်။ဒါတော့ဒီဟိုဒီလိုမျိုးလုံးချောင်းလာပြီးဆိုလို့ရှိရင်ဒီဖြစ်ပြီးတော့ဒုက္ခတွေ၊ရုံးကြဒုက္ခတွေကလည်းသူတို့ပါတာသူတို့ပြန်လာမယ်။အခုဘယ်လိုဖြစ်နေလဲဆိုလို့ရှိရင်ဒီမှာအစိုးရကမတ်ကွင်းစီမှာလည်းသူတို့ပြင်ကြတာကဒီမှာဟိုအင်းအစ်စ်တွေဆောက်ဖို့လိုနေတယ်၊တောင်းအစ်စ်တွေဆောက်ဖို့လိုနေတယ်။အဲ့လိုပဲပြော န်လေးအဖြစ်ကြီးဖြစ်ပြီးဒီပဲသူများပြဿနာနဲ့ဆက်ကပ်ပြီးအင်ဆောက်ဖို့ပဲစဉ်းစားနေတယ်တကယ်တကယ်မဒီလိုဟင်းကြတွေကသူတို့ပါတာတို့အင်ရှိနေပြီးသားကျမတို့တ
က်ဟုတ်ကဲ့မချင်ရင်ဆက်ပြီးပါမယ်ဟုတ်ကဲ့ဟု
တ်ကဲ့အဲ့ဒီဟာကိုကျမတို့ကဟိုဆက်ထုတ်ဖို့လိုတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲကျွန်တော်ဒီမေးခွန်းကိုပဲကိုသမင်းကျော်ကိုမေးချင်ပါတယ်ကိုသမင်းကျော်လည်းတူတူလေးဖြည့်သေးပါလားခင်ဗျအဲအဲ့တော့ဘယ်လိုလုပ်ဆောင်ရမလဲမချက်ဒီပြောတဲ့ပုံစံကတော့နိုင်ငံတကာအပေါ်မြန်မာနိုင်ငံအမြင်လွဲနေတဲ့ပုံစံဆိုတဲ့ပုံစံမျိုးပြောဆွေးနွေးသွားပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်ကတော့စောစောပြောတယ်လို့ပါပဲကျွန်တော်ကဘယ်လိုပဲဖြစ်ဖြစ်အဲကမ္ဘာကြီးအဆင်ပြေဖို့လိုတယ်အထူးသဖြင့်ဒီမိုကရေစီကိုအားပေးခဲ့တဲ့အနောက်နိုင်ငံတွေနဲ့အဆင်ပြေဖို့လိုတယ်ပေါ့လေအဲ့တော့ဒီပြဿနာကတော့ရှိနေဆိုပြကြတယ်ဒါကိုရှင်းဖို့လိုတယ်ရှင်းဖို့လိုတဲ့အခါမှာကျွန်တော်တို့ကဟိုမရှိုးပေါက်ပါဘူးမလုပ်ပါဘူးလို့ဟိုဒီလိုတစ်ဖက်တည်းပြောနေမှမရပါဘူးအဲ့တော့ဟိုဒီအခြေအနေတွေကိုဥပမာဖြင့်ဒီလုံလုံကြီးတပ်ဖွဲ့တွေကဒီမှာကိုင်းကြတာအလွန်ကျွံဖြစ်တလားမဖြစ်ဘူးလားဆိုတော့ကျွန်တော်တို့ပထမအဆင့်စုံစမ်းစစ်ဆေးဖို့လိုပါတယ်အတည်းကြီးအလွန်ကျွံဖြစ်ခဲ့တယ်ဆိုလို့ရှိရင်ဒါဟာတမလို့ခေါင်းဆောင်နေနေလဲဒါကိုရေရေကုန်းကိုအရေးကြီးဖို့လိုပါတယ်အဲ့ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်ဒါကျွန်တော်ဒီပြဿနာမဖြေရှင်းနိုင်မှာမဟုတ်ဖြေရှင်းလို့လည်းရမှာမဟုတ်ဘူးနိုင်ငံတကာဖိအားတွေကပို့ပို့ပြီးတော့များလာစရာရှိပါတယ်နိုင်ငံတကာဖိအားတွေပို့ပို့ပြီးများလာရင်ကျွန်တော်ရဲ့ဦးနယ်တဲ့အကူပြောင်းဒီမိုကရေစီအန္တရာယ်ရှိပါတယ်ထို့သူအဲ့ဒီလိုဖိအားတွေများလာပြီးနိုင်ငံရေးဖိအားရောအခုလိုအကူအညီတွေဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်တွင်းမှာပို့ပြီးတော့ဆင်းရဲကျက်တဲလာမယ်ပို့ပြီးတော့ပြဿနာတွေခက်ခဲနေရင်ဆိုင်ရလို့ရှိရင်လက်ရှိပြည်သူတွေကရွေးချယ်ထားပြီးတော့ဒီမိုကရေစီကိုပေါ်ဆောင်ရဲ့ဆွဲတဲ့အများကြီးခက်ခဲပြီးဖြစ်လာနိုင်တယ်။ဒါကြောင့်မို့လို့ဒါကိုနောက်နိုင်ငံတွေနဲ့တိကျစဉ်းစားတဲ့နဲ့နော်ဒီပြည်တွင်းမှာရှိတဲ့အစိုးရအနေနဲ့လေဒီဒေသတွေမှာဘာတွေဖြစ်ခဲ့လဲဆိုတော့တိကျတဲ့စုံလုံးစစ်ဆေးဖို့လိုပါတယ်။စုံလုံးစစ်ဆေးတဲ့ရဖက်ဖွဲ့ရဖြစ်စီစစ်ဖက်လက်နက်ကိုင်ဖွဲ့စီရပဲဖြစ်စီကျူးလွန်ခဲ့တဲ့ဆိုရင်ဒါတွေကိုဖော်ထုတ်အရေးကြီးလိုက်လို့ရှိရင်နိုင်ငံတကာအနေနဲ့အမြင်ရှင်းတော့မှာဖြစ်တယ်။ဒါကိုလည်းကျွန်တော်တို
့ဒီက
ပြန်လေရည်ရစီအင်းနဲ့ဒီဒီမိုကရေစီရှေ့ဆက်လာနိုင်တဲ့ရဲရဲဝံ့ဝံ့ခေါင်းဆောင်နေတဲ့လူကြီးရဲရဲဝံ့ဝံ့လှုပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုသမီးကျော်။ဒေါက်တာခင်ဆောင်ဝင်းတခွန်းလေးဆက်ချက်ကတော့ကျွန်တော်ခက်တူတူလေးတကြောင်မပြောပြပါအောင်အဲ့ဒီအပေါ်မှာဒေါက်တာခင်ဆောင်ဝင်းအမြင်ကတော့နိုင်ငံတကာနဲ့မြန်မာအစိုးရကြားထဲမှာအမြင်လွှမ်းမမှုရှိနေတဲ့ဟာဘသူဘသူဆိုတော့
အမြင်လွှမ်းမှုကရှိရဆိုဘသူကမငြင်းနိုင်ပါဘူးဗျာဒီကနော်ကဲသူကပြောတယ်လို့ပဲအရင်ကစစ်ဆေးရရတာကိုမကျွမ်းကျင်လို့ဟုတ်လားဘာမှနားမလဲလို့လုပ်သွားထားလိုက်ပါတော့အခုကနော်တကယ်ပါလုံးမှာကြော်ကြားခဲ့တဲ့ခေါင်းဆောင်ဥဆောင်နေတဲ့ဒီမိုကရေစီဆိုးရဗျာဒီဆိုးရမှာဒီလိုလက်ချော်ဆက်လို့နေလို့ဆင်ကျော်ဘာပြောရစရာရှိမလဲ
ဟုတ်ကဲ့
ဆက်ပြောတယ်ဒီမိုကရေစီကုတန်းကြီးကိုသင်ရစီရေကိုဘာညာဆိုလို့ဖြစ်ခဲ့မှာမဟုတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကင်ဇော်ဝင်းကအခုပါဝင်ဆင်းနေကြတဲ့သူတွေအားလုံးကကျွန်တော်တို့အချိန်ကတလောက်ပဲရတော့တယ်နောက်တစ်ပတ်မှာထပ်ပြီးတော့ဆင်းနေကြတာပါခင်ဗျာ Thank you.